Saddam Hussein ကို 1982 ခုကလောက်ချံမှုစူးစားခဲ့တဲ့အတွက် El Duje မြို့ကရှိရမွတ်စလင်140ကျော်ကိုတပ်ပစ်ဖို့အမိန်ပေးခဲ့မှုနဲ့ Saddam Hussein နဲ့သူ့ရဲ့တပည့်တပ်သား9ဦးကိုအီရတ်အခုခုံရုံးကအခုကြားနာစစ်ဆေးပြီးဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကကြားနာရမှာတရားသူကြီးအဖွဲ့ဥက္ကဋ္ဌတိုင်းသားကတ်လူမျိုးရေဇာအာမင်းကတရားခဏေကိုတူးချင်းဘဲသူဘဲဝါဖြစ်တယ်ဆိုတာကိုထွက်ဆိုစီပါတယ်။ဆာဒမ်ဟူစိန်ကရုံတော်မှာညှင်းဆိုပြီးသူဟာအီရတ်ရဲ့သမ္မတတဦးဖြစ်ကြောင်းဒီနေ့တရားရုံတော်လို့ခေါ်တွင်တဲ့ကြားနာမှုကိုသူအသိမှမပြုကြောင်းပြောကြပါတယ်။ဆာဒမ်ဟူစိန်နဲ့သူ့ရဲ့အပေါင်းအပါ9ဦးတို့ကသူတို့မှာအပြစ်မရှိကြောင်းထွက်ဆိုပါတယ်။ဆာဒမ်ဟူစိန်ရဲ့ရှေ့နေများရဲ့မြစ်တာရက်ခံချက်အရာအမှုကိုပြင်ဆင်ဖို့ရာအတွက်ရချင်းပေးဖို့ရာအမှုကိုနိုဝင်ဘာလ28ရက်နေ့အထိတောင်းဆိုချက်ကိုတရားသူကြီးကလိုက်လျောလိုက်တဲ့အကြောင်းသိရှိရပါတယ်။